Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2016ခုနှစ်ဇန်နဝါရီ28ရက်ကြာသပတေးနေ့ညနေပိုင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ line to meter 79နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖုံပါဒီညနေအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမတ်သိန်းကြီးထိုင်တဲ့အတူကြီးညာပေးသွားမှာပါအချမ်းဖက်ဝါရကင်ဆွဲတဲ့ IS အစွန်းရောက်အဖွဲ့ကိုမကြာခင်မှာတိုးချဲ့တိုက်ခိုက်နိုင်မှုအတွက်အတူလှုပ်ဆောင်နိုင်မှုအလားအလာရှိတဲ့အဖွဲ့တွေကိုလစ်ဗျားမှအမေရိကန်တပ်ဖွဲ့ဝင်တွေရှာဖွေနေတာ။နောက်ဒူဘိုင်ကိုပိုင်အငင်းပွားမှုတွေရှိနေတဲ့တောင်တရုတ်ပင်လယ်ထဲကကျွန်းကျွန်းကိုထိုင်ဝမ်သမ္မတသွားရောက်တာဒီလိုထိတ်တန့်ရောက်တဲ့တွင်ကိုတင်ပြပေးတော့ဖို့ရှိပါတယ်ရှာဖောင်ရင်
။ကောင်းပါပြီရှင်။ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်နေရာလုံးမှာခန့်အပ်မဲ့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာအတွက်ရွေးချယ်လိုက်တဲ့သူတွေအကြောင်းနဲ့ပတ်သက်ပြီးကြားကြမှာကတော့
တမညာကသူ့ကိုတညိုထိုးတဲ့ဟာကတော့မွေးရေးစေဝါကိစ္စလို့ဖြစ်တယ်နော်သူကိုယ်ရင်ပတ်သက်တယ်လို့ဆိုတဲ့ဒီကိုသက်တည်သာရတာမျိုးကိုတော့ဘယ်သူမှမပြနိုင်ပါဘူးနော်
ရှမ်းပြည်မူရစေဝါလှလဆောင်ကြည့်ရေးအဖွဲ့တာဝန်ခံဦးခွန်ဆိုင်ပြောသွားတာဖြစ်ပါတယ်ပြည်စုံကိုနောက်ပိုင်းမှာနားဆင်ရမှာပါဒါအပြင်ပြည်တော်စုလွှတ်တော်မှာပြောကြားခဲ့တဲ့သမတဦးသိန်းစိန်ရဲ့အမိန့်ခွန်းပေါ်အမြင်သဘောထားတွေနဲ့ထိုင်းနိုင်ငံကော့တောင်ခေါ်လိတ်ကျွန်းလူတက်မှုနဲ့တရားရင်ဆိုင်နေရတဲ့မြန်မာလူငယ်နေရောက်ကိုအကျဉ်းထောင်ထမှန်ပြောင်းရွှေ့လိုက်တဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုအောင်အောင်နဲ့မတ်သိန်းကြီးထိုက်တို့ကကြေညာပေးပါဦးရှင်
အချမ်းဖက်ဝါရကင်ဆွဲတဲ့ IS အစွန်းရောက်အဖွဲ့ကိုမကြခင်မှာတိုးချဲ့တိုက်ခိုက်နိုင်မှုအတွက်အတူလက်တွဲလှုပ်ဆောင်နိုင်မှုအလားအလာရှိတဲ့အဖွဲ့တွေကိုလစ်ဗျားမှာအမေရိကန်တပ်ဖွဲ့ဝင်တွေရှာဖွေနေပါတယ်။စီးရင်နီလန်တွေလစ်ဗျားကအခြေအနေပေါ်လွှင့်လာတာနဲ့အမျှအစိုးရတည်းရဲ့အနေနဲ့ထိတွေ့လှုပ်ဆောင်မှုကြိုးစားနေတဲ့အချိန်ထဲမှာတခြားနီလန်ပေါင်းစုံကိုရှာနေပြီးလစ်ဗျားမှာရှိတဲ့ IS အဖွဲ့ဟာဒီကနေ့အချိန်ထက်ပိုပြီးတော့ချင်းချောက်မှုတစ်ခုဖြစ်လာတာနဲ့အမျှကာကွယ်ရေးဝန်ကြီးဌာနအနေနဲ့အမြဲတမ်းအစဉ်သင့်ဖြစ်အောင်ပြင်ဆင်ထားကြပါတယ်လို့ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရပီတာကော့ခ်ကပြောပါတယ်လစ်ဗျားမှာရောက်နေတဲ့အမေရိကန်တပ်ဖွဲ့ဟာအင်အားအနည်းငယ်ပဲရှိတယ်လို့ကော့ခ်ကဆိုပြီးလစ်ဗျားတာဝန်ရှိသူတွေရဲ့သဘောတူညီချက်နဲ့ရောက်နေတာဖြစ်တယ်လို့ပြောပါတယ်လစ်ဗျားမှာရှိတဲ့ IS အဖွဲ့ကိုတိုက်ခိုက်ခြင်းနဲ့ဆိုတာအမေရိကန်ကပြသထားပြီးပါပြီလီဗျားက IS အဖွဲ့ရဲ့ထိတ်တန့်ကောင်းဆောင်လို့ယုံကြည်ထားတဲ့အဘူနဘီလ်ကိုပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေကြောင်းတိုက်ခိုက်မှုတစ်ခုမှာတုံ့တင်နိုင်ခဲ့ပါတယ်ခင်ဗျာ
ဆွီဒင်နိုင်ငံကိုပြီးခဲ့တဲ့နှစ်အတွင်းစံချိန်တင်ရောက်ရှိလာတဲ့နိုင်ငံရေးခေလွန်ခွင့်ရဖို့ကြိုးစားနေသူတွေကလူဦးရေ 8,000 လောက်ကိုထိုင်းနေရင်းတွေပြန်ပို့ဖို့စီစဉ်နေတယ်လို့ပြောဆိုလိုက်ပါတယ်ပြန်ပို့မယ်ဆိုတဲ့အရေးအတွက်ကဆီးရီးယား၊အီရတ်နဲ့အာဖဂန်နစ္စတန်စစ်ပွဲတွေကနေထွက်ပြေးလာကြပြီးဆွီဒင်နိုင်ငံတွင်းကိုဝင်ရောက်ခဲ့ကြတဲ့လူပေါင်း 36,300 ထဲကထပ်ဝင်နေပါရှိပါတယ်။နိုင်ငံသားခေလွန်ခွင့်ရှောက်ထားမှုတွေပယ်ချခံထားရတာကြောင့်စစ်ပြေးဒုက္ခသည်တွေကိုပြန်ပို့မှာဖြစ်တယ်လို့ပြည်ထရေးဝန်ကြီးအန်ဒါစ်ရက်ဂမန်ကဆွီဒင်သတင်းစာတစ်စောင်ကိုပြောဆိုခဲ့တာဖြစ်ပါတယ်။ရှောက်ထားမှုပယ်ချခံရသူတွေအနေနဲ့ကိုယ်သဘောနဲ့ကိုယ်နိုင်ငံတွင်းကနေထွက်ခွာသွားနိုင်ပြီးဒါမှမဟုတ်ရင်တော့အတင်းအကျပ်ပြန့်ပို့ခံရမှာဖြစ်ပါတယ်။ဆွေဒင်နိုင်ငံရဲ့ကာလရှည်တည်ရှိခဲ့တဲ့နေဆက်တွေဖွင့်လှစ်ထားရေးမူဝါဒကြောင့်စစ်ပြေးဒုက္ခသည်တွေအများဆုံးဝင်ရောက်တဲ့နိုင်ငံတစ်ခုဖြစ်လာခဲ့ပါတယ်။ဒုက္ခသည်အများအပြားဝင်ရောက်လာတာကြောင့်နေဆက်တွေကိုထိန်းချုပ်ပြီးနောက်ထပ်ရောက်ရှိလာသူတွေကိုမှတ်ပုံတင်စစ်ဆေးဖို့ဆွေဒင်အစိုးရဘက်ကမဖြစ်မနေလှုံ့ဆော်လိုက်ရတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဂရိနိုင်ငံဆာမော့စ်ကျွန်းအနီးမှာပင်လယ်ပြင်မှာရွှေ့ပြောင်းဝင်ရောက်သူတွေရဲ့စနေတစဉ်နှိမ့်ယုတ်တာကိုဒီကနေ့ကယ်ဆယ်ခဲ့ရတာမှာတော့ကလင်းငယ်အများစုအပါအဝင်အနည်းဆုံးလူ18ဦးသေဆုံးခဲ့ရပါတယ်ရှင်
။ကုလသမဂ္ဂကဂျာဝင်ဆစ်ဆက်ပေးတဲ့ဆီးရီးယားရေးဆွေးနွေးပွဲကိုဂျနီဗာမှာကျင်းပဖို့တရက်အလိုမှာပဲဆီးရီးယားနိုင်ငံသားရာပေါင်းများစွာအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုပိတ်ဆို့တားဆီးနေတယ်ဆိုပြီးသမရဘရှာအယ်အာဆက်အစိုးရဆက်ဆွဲခံနေရပါတယ်။အကူအညီတွေအရေးပေါ်လိုအပ်နေတဲ့ကိစ္စလူသားချင်းစာနာမှုအကူအညီပေးဆိုင်ရာကုလသမဂ္ဂအကြီးအကဲကလုံခြုံရေးကောင်စီကိုတင်ပြပါရယ်ဒီပြိပကဟာ6နှစ်ထဲကိုဝင်လာတာနဲ့အမျှရောက်ဖို့ကက်ခဲတဲ့နေရာတွေမှာပိတ်မိနေတဲ့စီးရီးယားနိုင်ငံသားတန်ပေါင်းများစွာကိုအကူအညီပေးနိုင်မဲ့နည်းလမ်းတွေကိုရှာဖွေဖို့စီးရီးယားအုပ်စုတွေအပေါ်ဩဇာလွှတ်မှုမှုရှိတဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေအနေနဲ့ကွဲပြားချက်တွေကိုဘေးဖဲပြီးတော့အတူတကွလှုပ်ဆောင်ကြဖို့လူသားချင်းစာနာမှုရေးရာဆိုင်ရာကုလသမဂ္ဂလက်ထောက်ဒုတိယအတွင်းမှူးချုပ်စတက်ဖန်အိုဘရိုင်ကပြောပါရယ်တပုံနေထိန်းချုပ်ထားတဲ့မန္တရာမြို့ကိုလာပေါင်းများစွာအတွင်ပထမဆုံးအကြိမ်အဖြစ်ဒီလအစောပိုင်းကအကူအညီတချို့ပို့ခွင့်ပြုခဲ့ပါရယ်ဒါပေမဲ့လည်းဆီးရီးယားရဲ့တစုံလုံးအခြေအနေကတော့အတော်လေးကိုဆွေးရနေတယ်လို့ဖော်ပြပြောဆိုပါရယ်ရောက်ဖို့ခက်ခဲနေတဲ့နေရာတွေကအကူအညီလိုအပ်နေသူတွေကိုကူညီနိုင်ဖို့ရာအတွက်နှစ်ဆတိုးပြီးတော့လှုပ်ဆောင်ဖို့ကမ္ဘာစားနပ်ရိက္ခာအဖွဲ့အကြီးအကဲကလုံခြုံရေးကောင်စီကိုနှိုးဆော်ထားပါရခင်ဗျာ
စစ်ရာဆိုဝင်မှုဆိုင်ရာဆွဲချက်တင်တဲ့ နိုင်ငံတကာရာဇဝတ်တရားခုံရုံး ICC မှာဒီကနေ့စတင်စစ်ဆေးခံရတဲ့ Ivory Coast သမ္မတဟောင်း Laurent Gbagbo ကသူ့မှာအပြစ်မရှိတဲ့အကြောင်းရှောက်လဲပါတယ်။ Gbagbo ဟာ The Hague နိုင်ငံတကာရာဇဝတ်တရားခုံရုံးမှာရုံးတင်စစ်ဆေးခံရတဲ့ပထမဆုံးနိုင်ငံအကြီးအကဲဟောင်းတဦးဖြစ်ပါတယ်။လူပေါင်း 3,000 သေဆုံးခဲ့တဲ့2010ပြည်နှစ်ကလေးလကြာပြည်ပခအတွင်းမရိမှုနဲ့လူသတ်မှုတွေအပါအဝင်လူသားထုကိုဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုဆန်ရဆွဲချက်တွေကိုရင်ဆိုင်နေရတာလည်းဖြစ်ပါတယ်။အသက်80အရွယ် Gbagbo ဟာသူ့ရဲ့ပြိုင်ဘက် Alesson Ouattara ကိုသမ္မတရွေးကောက်ပွဲမှာအရင်နှိမ့်ခဲ့ပေမဲ့အာနာဆက်ရနေဖို့အတွက်စစ်ပွဲကိုစတင်ခဲ့တယ်လို့ခုံရုံးရှေ့နေတွေကပြောပါတယ်။ Ivory Coast နိုင်ငံကိုကိုလိုနီပြုအုပ်ချုပ်ခဲ့မှုတဲ့ပြင်သစ်နိုင်ငံကတပ်ဖွဲ့တွေလှုပ်အချင်းအနေကိုထိမ့်သိမ်းပြီးနောက် Gbagbo ကိုဖမ်းလိုက်ပြီးတဲ့နောက်မှာပြည်ပခါအဆုံးသတ်ခဲ့ရတာဖြစ်ပါတယ်။စစ်ပွဲကာလအတွင်းသူ့ကိုသမ္မတနန်းတော်မှာထိမ့်သိမ်းထားခဲ့ပါတယ်။ဒီကနေ့တရားခွင်မဆခင် ICC ရုံးချုပ်ရှေ့မှာ Gbagbo ကိုထောက်ခံသူထောင်ပေါင်းရာပေါင်းများစွာစုဝေးပြီးဆန္ဒပြကြပါတယ်။ Gbagbo နဲ့အတူလူငယ်ခေါင်းဆောင်ဟောင်း Charles Billy Gordy လည်းတရားရင်ဆိုင်ရမှာပါ။သမ္မတဟောင်းရဲ့ဇနီးဖြစ်သူ Simon's ကိုလည်းလူသားထုကိုဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ ICC ကဖမ်းဝရမ်းထုတ်ထားပါတယ်။သူ့ကိုပြီးခဲ့တဲ့နှစ်မှာ Ivory Coast တရားရုံးတစ်ခုကနေထောင်ဒဏ်20လဲချမှတ်ထားပါတယ်ရှင်။
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ဗီနီညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်ဖေဖော်ဝါရီလတရနေ့မှာစတင်မဲ့လွှတ်တော်အစ်စ်တွေမှာပြည်သူ့လွှတ်တော်ဥက္ခအဖြစ်ဦးဝင်းမြင့်ဒုတိယဥက္ခအဖြစ်ဦးတီခွန်မြတ်အမျိုးသားလွှတ်တော်ဥက္ခအဖြစ်ဦးမန်းဝင်းခိုင်သန်းဒုတိယဥက္ခအဖြစ်ဦးရဲတောင်တို့ကိုရွေးချယ်ထားတဲ့အကြောင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတရားဝင်ထုတ်ပြောလိုက်ပါပြီရွေးကောက်ခံထားတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဒီကနေ့တွေ့ဆုံပွဲမှာဒေါအောင်ဆန်းစုကြည်ကအဲ့ဒီလိုကြေညာသွားတာဖြစ်ပြီးNLD ထိပ်တန်းတာဝန်ရှိသူတဦးဖြစ်တဲ့ဦးဝင်းထိန်ကလည်းသတင်းတောက်တွေကိုနောက်ပိုင်းမှာအတည်ပြုပြောပါရယ်ဦးဝင်းမြင့်နဲ့ဦးမန်းဝင်းခိုင်တန်းတို့ဟာ NLD ပါတီကရွေးကောက်ကန်လွှတ်တော်ကိုယ်စားလှယ်တွေပါဦးမန်းဝင်းခိုင်တန်းဟာကရင်တိုင်းရင်းသားဖြစ်ပြီးအာဇာနည်ခေါင်းဆောင်ကြီးမန်းမခိုင်ရဲ့မြေတော်ဆက်ပါရယ်ဦးတီခွန်မြတ်ကတော့ပြည်ခိုင်ဖြိုးပါတီကကချင်တိုင်းရင်းသားလွှတ်တော်အမတ်ဖြစ်ပြီးဦးဝေးတောင်ကတော့ရခိုင်မျိုးသားပါတီ ANP ကဖြစ်ပါရယ်အခုလိုတိုင်းရင်းသားတွေကိုလွှတ်တော်ခေါင်းဆောင်နေရာတွေရွေးချယ်တာဟာအမျိုးသားရင်ကြီးစေရင်ကြားစေကိုဦးတည်ပြီးတော့ရွေးချယ်တယ်လို့သုံးသက်တဲ့အကြောင်းဦးရတောင်အောင်က VOE ကိုပြောပါရယ်ရွေးကောက်ပွဲတွေမှာပြတ်သက်နိုင်ရရှိပြီးလွှတ်တော်အသီးသီးမှာအမတ်နေရာအများစုရထားတဲ့ NLD ပါတီကလွှတ်တော်ခေါင်းဆောင်နေရာတွေအတွက်ဘသူတွေကိုခံထားမယ်ဆိုတာရက်အတော်ကြာခမန်းချက်တွေထွက်နေပြီးတဲ့နောက်ဒီကနေ့မှာ NLD ပါတီဘက်ကတရားဝင်ထုတ်ပြောလိုက်တာပါဒီတော့တွင်မှာပဲယာရုကနေဆင်ပေးရတော့မယ်သမရဦးသိန်းစိန်ဟာဒီကနေ့ပြည်ထောင်စုလွှတ်တော်မှာမိန့်ခွန်းပြောပါရယ်ဒီမိန့်ခွန်းကသူ့ရဲ့သမရတန်းအတွင်းလွှတ်တော်မှာနောက်ဆုံးပြောတဲ့မိန့်ခွန်းလည်းဖြစ်ပါရယ်2015ရွေးကောက်ပွဲကနေအခြေခံကောင်းတွေကိုတိစောက်ပေးခဲ့တဲ့အကြောင်းပကတိအရှိတရားနဲ့လက်တွေ့နိုင်ငံရေးအခြေအနေကခွင့်ပြုထားတဲ့အတိုင်းအတာအတွင်းကနေဖြစ်တင်တာနဲ့ဖြစ်နိုင်တာကိုသဟဇာတာဖြစ်အောင်ကင်တွေဖြည့်ရှင်းခဲ့တဲ့အကြောင်းပုံကိုရေးအရာထိခိုက်နာကျင်မှုတွေကိုမေ့ပျောက်ပြီးနိုင်ငံနဲ့ပြည်သူတွေရဲ့ရေရှည်အကျိုးစီးပွားအတွက်စိတ်ရှည်တီးခံဆောင်ရွက်ခဲ့တဲ့အကြောင်းစသဖြင့်သမရဦးသိန်းစိန်ကမိန်ကွန်းထဲမှာထည့်သွင်းပြောကြားသွားပါရခင်ဗျာ
အာရှဒေသမှာရေပြင်းနေနမိတ်ပိုင်ဆိုင်မှုဆိုင်ရာအကြီးမားဆုံးအငင်းပွားနေတဲ့အထည်ပါဝင်တဲ့တိုင်ဝမ်ကျွန်းရဲ့သမရဟာပိုင်ဆိုင်မှုအငင်းပွားနေတဲ့တဲကကျွန်းတစ်ကျွန်းကိုဒီကနေ့သွားပါတယ်ဒီခီးစဉ်အပေါ်အမေရိကန်ပြည်ထောင်စုကတောင်းမှအဝေးပံပြောဆိုပါရတယ်။သမရမိုင်းရင်ချောင်းဟာတိုင်ပင်းကျွန်းလို့သိကြတဲ့ Itu Aba ကျွန်းကိုဒီကနေ့မနေ့9နာရီမထိုးခင်မှာစစ်လေရင်တစ်စင်းနဲ့တွားရောက်ခဲ့တာဖြစ်ပါတယ်။အဲ့ဒီကျွန်းမှာတာဝန်ချထားတဲ့ကန်းဂျေဆောင်တပ်ဖွဲ့ဝင်တွေစစ်ဘက်ဆိုင်ရာဝန်ထမ်းတွေနဲ့သုတေသီတွေအပါအဝင်လူပေါင်း200လောက်ကိုသူတွားတွေ့ပြီးတဲ့နောက်ညနေပိုင်းမှာတိုင်ပင်းမြို့တော်ကိုပြန်မာဖြစ်ပါတယ်။တိုင်ပင်းကျွန်းဟာတရုတ်သမ္မတနိုင်ငံကငကိုကလေးကပိုက်ဆိုင်ထားတဲ့နယ်မြေဆိုတာသမ္မတမားကအလေးအနက်ပြောဆိုပါတယ်လို့သမ္မတရဲ့ပြောခွင့်ရ Charles Chan ကပုတ်ထူးနေတော့ကပြောပါတယ်။အဲ့ဒီကျွန်းကိုသမ္မတမားအရင်ကမသွားဘူးသေးပါဘူးလို့လည်းပြောပါတယ်။တရုတ်သမ္မတနိုင်ငံဆိုတာကထိုင်ဝမ်ရဲ့အခြေခံဥပဒေအရခေါ်ဆိုတဲ့နာမည်ပါ။တောင်တရုတ်ပင်လယ်ပြင်ထဲကအပူပိုင်းဒေသအဓိကကျွန်းစု၄ခုဟာနိုင်ငံတကာဥပဒေတည်းအရတရုတ်သမ္မတနိုင်ငံရဲ့ပိုင်နဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ပြောထားတဲ့ပုံမှန်ထက်ပိုပြီးပြင်းထန်တဲ့ကြီးညာချက်တစ်ခုကိုထိုင်ဝမ်နိုင်ငံသားရေးရာဌာနကဒီသတင်းပတ်တွေအတွင်းထုတ်ပြန်ပြတဲ့နောက်သမရမှာအဲ့ဒီကျွန်းကိုသွားခဲ့တာဖြစ်ပါတယ်။အဲ့ဒီတိုင်ပင်းကျွန်းဟာထိုင်ဝမ်ကနေဆိုရင်ကီလိုမီတာ1600အကွာအဝေးမှာရှိနေပါတယ်ရှင်
။တောင်ကိုရီးယားနဲ့အမေရိကန်မရင်းတပ်ဖွဲ့ဝင်200လောက်ဟာတောင်ကိုရီးယားနိုင်ငံ ပြောင်းချောင်းမှာစောင်းရသည့်စီရေးပူရဲလေးခြင်းမှုပြုလုပ်နေပါတယ်။ဇန်နဝါရီလ19ရက်နေ့ကစတင်တဲ့ဒီစီရေးလေးခြင်းမှုဟာစစ်ပွဲကာလအတွင်းချမ်းရည်တဲ့စောင်းရသည့်မှာမရင်းတက်တွေအနေနဲ့ဘယ်လိုရှင်သန်ရက်တည်မလဲဆိုတော့စွမ်းရည်တိုးတက်လာအောင်ရည်ရွယ်ပြီးပြုလုပ်တာပါ။ဒီကနေ့မှာတော့အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်တွေဟာစနစ်တကျဆုတ်ခွာမှုနဲ့နင်းတော်ထဲမှာအင်ဂျီအပေါ်အင်ဂျီမပါဘဲအပြေးလေ့ကျင့်ခဲ့ပါတယ်။ဒါအပြင်တောင်ကုန်းတစ်လျှောက်မှာနှင်းလျှောစီးတာနောက်ဒီနှင်းတော်ထဲမှာစီးတဲ့ဖက်နဲ့တောင်တဲ့အထောက်ကူပြုပစ္စည်းတွေအသုံးပြုပြီးစစ်ပတ်ဆိုင်ရာဗျူဟာများလှုပ်ရှားမှုပြုလုပ်တာတွေကိုလည်းလေ့ကျင့်ခဲ့ပါတယ်ခင်ဗျာ
။ဒီညနေထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မသိငီထိုက်တို့ကကြီးညာပေးခဲ့တာပါ။အခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးပါမယ်။အရင်ဆုံးအနေနဲ့ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်နေရာလုံးမှာခံအားမဲ့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာအတွက်ရွေးချယ်လိုက်တဲ့သူတွေကြောင့်လည်းပတ်သက်ပြီးတင်ပြပေးပါမယ်။လာမယ့်လမှာစတင်မဲ့ဒုတိယကြိမ်လွှတ်တော်တက်တန်းအတွက်မဲအများစုနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်အတွဲဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌအဖြစ်ရွေးချယ်ထားသူတွေကိုဒီကနေ့မှတရားဝင်ထုတ်ပြန်လိုက်ပါတယ်။ဒီလိုထုတ်ပြန်တဲ့အထက်မှာပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌအဖြစ်ရွေးချယ်ထားတဲ့ကိုခိုင်မြွတ်နဲ့ပြည်သူ့လွှတ်တော်ဦးတီခွန်မြနဲ့ပတ်သက်ပြီးဝေဖန်မှုတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကကိုမိုးစောကတင်ပြထားပါရရှင်။
ဟုတ်ကဲ့ဒီကနေ့မနေ့ပိုင်းမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ကလာမယ့်လွှတ်တော်တက်ရောက်မဲ့သူ့ပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေနဲ့နေပြည်တော်မှာတွေ့ဆုံရမှာပြည်သူ့လွှတ်တော်နဲ့မြို့သားလွှတ်တော်အတွက်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌအဖြစ်ရွေးချယ်ထားသူတွေစီရင်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်ဒီလိုရွေးချယ်ထားသူတွေကိုတော့ NLD ပါတီကဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကအခုလိုပြောဆိုပါတယ
်အတည်ပြုတာကတော့ပြည်သူ့လွှတ်တော်ဥက္ကဋ္ဌကဦးဝင်းမြင့်ဒုတိယဥက္ကဋ္ဌကကျန်ခိုင်ပါတီကဥတီခွန်မြနောက်မျိုးသားလွတ်တော်ကြတော့သူတို့ NLD ကပဲပြည်မျိုးသားဥမန်ဝင်းခိုင်တန်းသူအာဇာနည်ခေါင်းဆောင်ကြီးမမခင်မြည်ဒုတိယဥက္ကဋ္ဌကတော့ရခိုင်ငါဝေးသားအဲ့ဒါအတည်ပြုလိုက်ပ
ါလက်ရှိရွေးချယ်ထားသူ၄ဦးအနက်မှာပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌအဖြစ်ယာထားသူတွေဟာ NLD ပါတီဝင်တွေဖြစ်ပြီးပြည်သူ့လွတ်တော်ဒုဥက္ကဋ္ဌအဖြစ်ယာထားသူကိုခိုင်မျိုးနဲ့ပြည်သူ့လွတ်တော်ကိုစလဲလည်းဖြစ်ပြည်သူ့စစ်ခေါင်းဆောင်တဦးလည်းဖြစ်တဲ့ဦးတီခွန်မြတ်ကိုတော့မိုးရစ်စေးနဲ့ဆက်ဆက်မှုရှိသူတဦးအဖြစ်ဝေဖန်တာတွေရှိနေပါတယ်။ရှမ်းပြည်မိုးရစ်စေးဝါလေးလာစောင့်ကြည့်ရေးအဖွဲ့တာဝန်ခံဦးခွန်ဆိုင်ကဦးတီခွန်မြတ်နဲ့ပတ်သက်ပြီးအခုလိုပြောပါတယ်။အ
များကသူ့ကိုတညိုထိုးတဲ့ဟာကတော့မိုးရစ်စေးဝါကိစ္စပဲဖြစ်တယ်။နော်သူကိုယ်ရင်ပတ်သက်တယ်လို့ဆိုရဲဒီဟိုတက်တည်သာရကမျိုးကိုတော့ဘယ်သူမှမပြနိုင်ပါဘူးနော်အဲတို့တော့လည်းသူရဲ့လက်အောက်မှာရှိတဲ့ဒီဟိုလက်ထောက်ကောင်းဆောင်တွေယင်းနီးတဲ့အဖွဲ့သားတွေဆိုလို့ရှိရင်တော့သူကပတ်သက်နေတဲ့အခါကျတော့အန်ဒီသူကကောင်းဆောင်တော့ဟုတ်တယ်ဒါပေမဲ့ကောင်းဆောင်တဲ့ဘောတော့လုံးလုံးမရဘူးစလေပေါ့အဲမျိုးသူပြောကြတာပေါ့နော်
2010ရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းပြည်သူ့စစ်ခေါင်းဆောင်တချို့လွှတ်တော်အမတ်အဖြစ်ရွေးချယ်ခံရချိန်မှာမူရစ်ယာစာတွေလွှတ်တော်ကိုယ်စားလှယ်ဖြစ်လာပြီလားဆိုပြီးအစီရင်ခံစာတွေလည်းထုတ်ပြန်ခဲ့ဘူးပါတဲ့ဒီလိုဝေဖန်တာတွေရှိပေမဲ့ဦးတီခွန်မြတ်ဟာလူမှုဆက်ဆံရေးကောင်းသူတယောက်အဖြစ်နဲ့ NLD ပါတီနဲ့ပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအကြားပေါင်းကူးပေးမယ်လို့မျှော်လင့်နိုင်ကြောင်းလည်းဦးခွန်ဆိုင်ကဆက်ပြောပါတဲ့
ဒီပြင်ပြည်သူ့စစ်ခေါင်းဆောင်နေတဲ့ဆက်လို့ရှိရင်တော့သူကဒီဟိုအဲ့ဒီအနာစာအနေဆုံးပုံကိုကြောက်လို့ကျွန်တော်တို့ပြောနိုင်မှာပေါ့ဗျာသူကပညာလည်းတတ်တယ်ဗျဒီအားလုံးနဲ့လည်းသူကအဆင်ပြေအောင်ဆက်ဆံနိုင်တယ်ဒီကော့ခိုင်တော့မြန်ဆန်မြန်ပိုင်းတော့ကြည့်နေဆိုလို့ရှိရင်သူ့ကိုလေးစားချစ်ချင်တဲ့လူနဲ့အများကြီးအဲ့ဒီတော့ဒီ NLD နဲ့ UFDP ဆက်ဆံရင်းလို့အားလည်းသူကအဆောက်အကူပြုနိုင်ပေးနိုင်တယ်လို့ထင်တာပေါ့ဗျာ
ပြည်သူ့စစ်ခေါင်းဆောင်ဖြစ်တဲ့ဦးတီခွန်မြတ်ဟာဥပဒေနဲ့ဘွဲရရှိပြီးရှေ့နေကျုံရုံမှာညွန်ကြားရေးမှူးဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။2010ခုနှစ်မှာကော့ခိုင်မျိုးနဲ့ပြည်ခိုင်ဖြိုးပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံရပြီးတဲ့နောက်ပရမအကြိမ်လွှတ်တော်တက်တန်းအတွင်းမှာပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌအဖြစ်လည်းတာဝန်ယူခဲ့ဘူးသူဖြစ်ပါတယ်။ဒီလိုဝေဖန်ဆွဆွဲတာတွေနဲ့ပတ်သက်လို့ဦးတီခွန်မြတ်ကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။
ကိုမိုးစောတင်ပြခဲ့တာဖြစ်ပါတယ်အခုတော့ပြည်ထောင်စုလွှတ်တော်မှပြောကြားခဲ့တဲ့သမရဦးသိန်းစိန်ရဲ့မိခွန်းအပေါ်အမြင်သဘောထားတွေကိုဆက်လက်တင်ပြခြင်းပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အကောင့်ထဲဖို့လှုပ်ဆောင်တာမှာအောင်မြင်မှုတွေရှိခဲ့တယ်လို့အခက်အခဲတွေအားနည်းချက်တွေနဲ့လည်းရင်ဆိုင်ခဲ့ရတယ်လို့နိုင်ငံတော်သမ္မတကပြောဆိုလိုက်ပါတယ်။မကြာခင်နိုင်ငံကိုအုပ်ချုပ်ရမယ့်ပါတီတွေအနေနဲ့နိုင်ငံနဲ့ပြည်သူအကျိုးစီးပွားအတွက်အကောင့်ထက်ဖို့ဆောင်ရွက်ရမှာဖြစ်တယ်လို့ အနည်းစုပါတီတွေကလည်းအမျိုးသားအကျိုးအတွက်ပူးပေါင်းဆောင်ရွက်ဖို့နဲ့အနိုင်ရပါတီအနေနဲ့တိုင်းပြည်တည်ငြိမ်အေးချမ်းရေးကိုလည်းအကောင့်ထဲဖော်ပြဖို့တိုက်တွန်းခဲ့ပါတယ်ဒီလိုသမရမိတ်ကွန်းပြောကြားခဲ့တဲ့အပေါ်မှာနိုင်ငံရေးလက်လာတုံ့တက်သူတွေကတုံ့တက်မှုတွေရှိနေပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းကမမေခါကစူးစီးထားပြီးကိုထဲအောင်ကပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အကောင့်ထဲဖော်ဖို့လှုပ်ဆောင်တာမှာအောင်မြင်မှုတွေရှိခဲ့တယ်လို့အခက်အခဲတွေအားနည်းချက်တွေနဲ့လည်းရင်ဆိုင်ခဲ့ရကြောင်းသမ္မတတာဝန်ယူခဲ့တဲ့၅နှစ်တာကာလအတော်အတွင်းမှာလှုပ်ဆောင်ခဲ့တဲ့ပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးသမ္မတဦးသိန်းစိန်ကအခုလိုပြောဆိုခဲ့ပါတယ်
။အောင်မြင်မှုတွေရရှိခဲ့တယ်လို့အခက်အခဲတွေအားနည်းချက်တွေစိန်ခေါ်မှုတွေအများကြီးတွေ့ကြုံခဲ့ရပါတယ်။ထိတ်တဲရင်ဆိုင်မှုတွေဝီရောတွေလည်းရှိခဲ့ပါတယ်။နောက်ကျောင်းပြန်မပွားစေဖို့အတွက်ပဂရိအရှိတရားနဲ့လက်တွေ့နိုင်ငံရေးအခြေအနေကခွင့်ပြုထားတဲ့အတိုင်းအတာအတွင်းကနေဖြစ်တင်တာနဲ့ဖြစ်နိုင်တာကိုပဟဇာတဖြစ်အောင်ကန့်တွဲဖြည့်ရှင်းခဲ့ပါတယ်
။၅နှစ်တာကာလအတွင်းမှာလှုပ်ဆောင်ခဲ့တဲ့ပြုပြင်ပြောင်းလဲမှုတွေထဲမှာတော့စီးပွားရေးပြုပြင်ပြောင်းလဲမှုလည်းပါဝင်ခဲ့တယ်လို့ပညာရေးနဲ့ကျန်းမာရေးပိုင်းပြုပြင်ပြောင်းလဲမှုတွေလည်းလှုပ်ဆောင်ခဲ့တယ်လို့သမ္မတကပြောဆိုခဲ့ပါတယ်။ဒီပေါ်မှာမြန်မာနိုင်ငံဆရာများအသင်းကအတွင်ရေးမှုဦးအာကာမို့သူကတော့သမ္မတရဲ့ပညာရေးဆိုင်ရာပြုပြင်ပြောင်းလဲရေးအပေါ်အခုလိုသုံးသပ်ပါတယ
်။ဒီလုံးဝရန်ရရတွေကိုပြန်ပြီးတော့တဲ့တွင်တဲ့ပုံစံမျိုးပြန်ဖြစ်တယ်ပေါ့နော်။ကြောင်းမယ်ဆိုရင်ဟိုကျောင်းတွေမှာထားတဲ့ဟာလေးတခုရှိတယ်ကျွန်တော်တို့မှာကင်းထောက်ဖွဲ့ပေါ့။တက်မတော်နဲ့ပတ်သက်တဲ့အရင်တိုင်ရင်းတွေတက္ကသိုလ်ရန်တိုင်ရင်းတွေကိုမြင်တော့မရှိတော့တဲ့တက္ကသိုလ်ရန်တိုင်ရင်းတွေပြန်ထည့်ရတာလေးဖြစ်လာတယ်ပေါ့။ကျွန်တော်တို့ကတော့ဒီကျောင်းတွေကျောင်းသားတွေကိုလောလောလတ်လတ်အဖြစ်စီချင်တယ်။ပြောမယ်ဆိုလို့ရှိရင်အဲ့ဒီဟာတွေကိုပြန်ပြီးတော့အသက်တွင်းလာတာတော့လောက်တာမျိုးတော့တွားရှိတယ်။နောက်ပြီးတော့ဒီမြို့သက်ပညာရေးဥပဒေရတယ်ဒီလိုပတ်သမှုစုပြထမ်းလိုက်တဲ့ဟာကတလားလောက်တော့မကြဘူးပြီးတာနဲ့ဒီတိတ်နှစ်လပြီးတာနဲ့၃လအတွင်းမှာဟိုပြန်ပြီးတော့မှဟိုမြို့တပ်ပညာရေးဥပဒေကိုကျောင်းသားတွေဆန္ဒပြတဲ့တည်းကြောင့်မလို့ချက်ချင်းပြန်ခေါ်ပြီးတော့မှပြန်လဲကျင်းပရတဲ့ဒေတာတစ်ခုဖြစ်တယ်ဘယ်တော့မှမကြိုဘူးတဲ့ဟိုဒီတော့မှမြို့တပ်ပညာရေးဥပဒေကိုပြဋ္ဌာန်းထားတဲ့ဥပဒေကိုသူတို့ကိုနဲ့ရအောင်ပြန်လဲပြင်ဆင်ပါမယ်ဆိုပြီးတော့မှ agreement ယူရတဲ့အနေထားကိုရောက်တယ်ပေါ့နော်ဥပဒေထဲမှာဆိုလို့ရှိရင်ဒါအမိုင်းတခုကျွလုံးနဲ့အဲ့ဒီအမိုင်းကျွလုံးနဲ့ဟာအခုချိန်တည်းမပြီးသေးဘူးဒီလိုကျွန်တော်တို့တတ်တယ်အခုချိန်တည်းနော
်နိုင်ငံရေးပိုင်းမှာသမ္မတရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးနိုင်ငံရေးလှိလာသူဒေါက်တာရေမျိုးသိန်းကအခုလိုပြောပါတယ
်အာကတိလိုက်စားမှုကိစ္စကိုဖြည်းဖြည်းရောက်ရောက်ဂိုင်းတွေ့နိုင်ခဲ့တာမတွေ့ရပါဘူးစီးပွားရေးအပိုင်းမှာကြည့်ရင်လည်းပဲတိုင်းပြည်ရဲ့ဝင်ငွေနဲ့တိုင်းပြည်ရဲ့အတုံးစရိတ်ဟာအင်မတန်မှကွာဟပြီးတော့အတုံးစရိတ်ညမှာပြီးတော့ဝင်ငွေလဲပါတဲ့အခြေအနေကို၅နှစ်လုံးလုံးကြုံတွေ့ခဲ့တာတွေ့ရပါတယ်
။တမနာဦးသိန်းစိန်ကလူမှုရေးစီးပွားရေးနိုင်ငံရေးအုပ်ချုပ်ရေးပိုင်းတွေကိုအကောင်းဆုံးပြုပြင်ပြောင်းလဲခဲ့တယ်လို့ပြောဆိုခဲ့ပေမဲ့လက်ရှိမှာတရားဥပဒေစိုးမိုးရေးပိုင်းမှာလွန်စွာအားနည်းနေတယ်လို့လွှတ်တော်အသီးသီးကဖွဲ့ထားတဲ့ကော်မတီကအစီရင်ခံစာတင်ပြထားတယ်လို့အလွှာအသီးသီးကလည်းထောက်ပြမှုတွေရှိနေပါတယ်။တမနာဦးသိန်းစိန်လက်ထက်တရားရေးမှန်တိုင်နဲ့ပတ်သက်ပြီးရှင်းနေတူဖြစ်တဲ့ဦးကိုနီကအခုလိုသုံးသပ်ပါတယ်။
ပါရီပရိပခတ်တွေတစ်ခုပြီးတစ်ခုဇက်တိုက်ပေါ်လာတယ်အဲ့ဒါတွေကိုထိရောက်အောင်တားဆီးနိုင်တာကျွန်တော်တို့မတွေ့ကြရဘူးထိရောက်ရောက်အေးယူတာလည်းကျွန်တော်တို့မတွေ့ရဘူးအခုကတစ်ခါနဲ့ရှိလူတက်တာတို့လူတာတို့ဓာတူးတွေကလည်းတော်တော်လေးကျွန်တော်တို့များလာပါတယ်လူတယောက်တည်းစာနာပြတာမျိုးကိုတောင်းသိမခံနိုင်မဲတဲ့ပုံမှန်တွေအများကြီးတက်ပြီးတော့တရားစွဲတာတွေကိုကျွန်တော်တို့တွေ့ရတယ်အဲ့ဒါလိုတရားစွဲတဲ့အခါမှာတရားရေးဌာနကလည်းအုပ်ချုပ်ရေးဌာနကဆွဲတင်သမျှပုံမှန်တွေအားလုံးနဲ့အရေးယူတာမျိုးအပြစ်ပေးတာမျိုးလုပ်နေတာကျွန်တော်တို့ကတွေ့ရတယ်ဒီအချက်ဟာကျွန်တော်တို့ရှိမှတရားဥပဒေစိုးမိုးရေးလုံးဝကျဆင်းသွားတဲ့အချက်ပဲ
ဒီကနေ့သမ္မတဦးသိန်းစိန်ပြောကြားခဲ့တဲ့မင်ကွန်းနဲ့မှာသတင်းမီဒီယာပိုင်းနဲ့ပတ်သက်ပြီးတော့လည်းထည့်သွင်းပြောဆိုခဲ့ပါတယ်လွတ်လပ်စွာသတင်းယူနိုင်မှုသတင်းမီဒီယာဥပဒေကိုပြဋ္ဌာန်းခဲ့ကြောင်းနဲ့သတင်းမီဒီယာကောင်စီကိုဖွဲ့စည်းနိုင်ခဲ့တဲ့အကြောင်းဒါအပြင်သတင်းအချက်လက်ဆိုင်ရာဥပဒေကြမ်းကိုလည်းရေးဆွဲထားပြီးဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ဒါနဲ့ပတ်သက်လို့သတင်းစာဆရာဦးစီသူအောင်မြင့်ကအခုလိုသုံးသပ်ပါတယ်
။လူလက်ခွင့်ကြတဲ့ခါကျတော့2013ကနေရလာတယ်။ပုံနှိပ်မီဒီယာတစ်ခုပဲဒီဥစ္စာကရတယ်။ကျန်တာတွေကတော့အလုံးကဒီနေ့ချိန်ထိဒါအစိုးရကထိန်းချုပ်ထားတော့မယ်ဆိုတော့လူလက်ခွင့်ရဖို့အတွက်လည်းအများကြီးလိုသေးတာပေါ့
။ဦးသိန်းစိအနေနဲ့ဒီကနေ့မှမကြခင်ပြီးဆုံးတော့မယ်သမ္မတတာဝန်မပြီးခင်မှာနောက်ဆုံးအနေနဲ့မေကွန်းပြောဆိုခဲ့တာပါ။မင်းကွန်းနောက်ဆုံးမှာသမ္မတကမကြခင်နိုင်ငံကိုအုပ်ချုပ်ရမယ်ပါတီတွေအနေနဲ့နိုင်ငံနဲ့ပြည်သူအကျိုးစီးပွားအတွက်အကောင့်ထဲပေါ်ဆောင်ရွက်ရမှာဖြစ်တယ်လို့အ ਨੇ စုပါတီတွေကလည်းအမျိုးသားအကျိုးအတွက်ပူးပေါင်းဆောင်ရွက်ဖို့နဲ့အနိုင်ရပါတီအနေနဲ့လည်းတိုင်းပြည်တည်ငြိမ်အေးချမ်းရေးကိုလည်းအကောင့်ထဲပေါ်ပေးဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာ
ကိုထဲအောင်ပြောပြပေးခဲ့တာပါအခုဆက်လက်ပြီးတော့ထိုင်းနိုင်ငံကော့တောင်ခေါ်လိတ်ကျွန်းလူသက်မှုနဲ့တရားရင်ဆိုင်နေရတဲ့မြန်မာလူငယ်အုပ်ကိုအကျဉ်းထောင်ထမှန်ပြောင်းရွှေ့လိုက်တဲ့အကြောင်းနားဆင်ရမှာပါထိုင်းနိုင်ငံ ကော့တောင်ပန်းဖြေကျွန်းလို့ခေါ်တဲ့လက်ကျွန်းမှာဗြိတိရှလူငယ်အုပ်တပ်ဖြတ်ခံရမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေ့ပြောင်းလောက်သားအုပ်ကိုထိုင်းတရားရုံးကဒီဇင်ဘာလ24ရက်နေ့မှာတည်ထင်ချမှတ်ခဲ့ပြီးနှက်ခေါင်းစီထမရအကျဉ်းထောင်ကိုပြောင်းရွှေ့ခဲ့ပါတယ်။ဗုဒ္ဓဦးနေ့မှာတော့သူတို့အုပ်ကိုနွန်ထဘူရီခရိုင်ထဲမှာရှိတဲ့ဘန်ခွန်အကျဉ်းထောင်စီကိုထပ်မံပြောင်းရွှေ့လိုက်ပါတယ်။ဒီတည်ထင်နဲ့ပတ်သက်လို့ VOA ထိုင်းခြေစိုက်တည်ထင်တော့မအေးအေးမာကအကြောင်းစုံကိုပြောပြပေးပါပါရှင်။
လေကျောလူတက်မှုနဲ့တေရန်ပေးခံနိုင်ရတဲ့မြန်မာနိုင်ငံသားနှစ်ဦးဟာအခုအခါမှာတော့ဘန်ကောက်မြို့နဲ့နီးတဲ့နွန်ထဘူရီခရိုင်ထဲကဘန်ခွန်အချင်းထောင်ကိုရောက်ရှိသွားပြီဖြစ်လို့မြန်မာတန်ရုံအနေနဲ့စောက်ရှောက်မှုပုံမလွဲကူသွားနိုင်တယ်ဆိုပြီးတရားခဏ်ရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကဆိုပါတယ်
မဆက်ခွန်ရင်းညနေပိုင်းအကြောင်းလေးလို့ပြောပါတယ်ဆိုတော့အင်္ဂလိပ်ဒီပကကိုစလေတို့တွေ့တဲ့အခါမှာတွေ့လို့မရဘဲနဲ့နှခွန်စီသမရထောင်ကနေပြီးတော့အဲနွန်ထဘူရီခရိုင်ဘန်ခွန်ချင်းသူစီကိုတောင်းတော့ပါပြီလို့ပြောပါတယ်နွန်ထဘူရီခရိုင်ဘန်ကောက်နဲ့နီးနီးပါအင်္ဂလိပ်အရင်ကအယူခံတရားရုံးရှိတဲ့ဘန်ကောက်နားကိုကြောင်းဖို့အတွက်ပြောခဲ့တာပါအခုသွားပြီးတော့တွေ့ခဲ့ရတဲ့နှခွန်စီသမရထောင်ကဘန်ကောက်ကနေဒီလိုရှိရလို့လာဝေးလို့ကားမောင်းသွားရင်ကိုရှင်းနိုင်လို့မောင်းသွားတဲ့ခီးပါအခုနေရာကတော့ဘန်ကောက်မြို့ကနေတနင်္လာနေ့လောက်ဆိုရောက်သွားတဲ့နေရာပါတိုင်ယုံရဲ့ကြီးစုချက်ချမှုကလည်းလိုလည်းကူရနိုင်တဲ့နေရာဖြစ်တယ်။အယူခံတရားရုံးနဲ့လည်းနှီးတယ်
။လေကျောလူတက်မှုနဲ့တေရန်ပေးခံနိုင်ရတဲ့မြမလူငယ်နှစ်ဦးရဲ့အမှုဟာမြို့နယ်တရားရုံးကနေအထက်တရားရုံးအစစ်အစစ်ထိအယူခံဆက်တက်နိုင်သေးတဲ့အတွက်မျှော်လင့်ချက်တွေရှိကြောင်းထိုင်းနိုင်ငံဆိုင်ရာမြမတန်အမတ်ကြီးဦးဝင်းမောင်ကလည်းပြောဆိုခဲ့ပါဗျ။ဒါ့အပြင်အယူခံနောက်ဆုံးရက်ဖြစ်တဲ့ဖေဖော်ဝါရီလ20ရက်မတိုင်ခင်မှာအယူခံတင်နိုင်ဖို့အတွက်အချက်လက်တွေကိုမြန်မာနိုင်ငံကနေလာတဲ့ဥပဒေပညာရှင်တွေနဲ့ထိုင်းရှိနေများကောင်စီတို့အတူတကွပူးပေါင်းလှုပ်ဆောင်နေကြပြီလို့လည်းမြန်မာတန်အမတ်ကြီးဦးဝင်းမောင်က VOA ကိုအခုလိုပြောပြခဲ့ပါတယ်
။ကျွန်တော်နိုင်ငံကနေပြီးတော့အဲရှင်နေချုပ်ရုံးကဒုညွချုပ်တယောက်ကကျွန်တော်တို့တရားရေးရတရားသူကြီးတယောက်ကနောက်မူခင်းဘက်ကရဲမှုကြီးတယောက်က၃ယောက်ကိုပြီးခဲ့တဲ့နှစ်ပတ်ကျော်ကကျွန်တော်တို့လွတ်ပေးပါတယ်။ကျွန်တော်တို့လွတ်ပေးတဲ့အတွက်ကျွန်တော်တို့ထိုင်းနိုင်ငံကဒီရစီနေများကောင်းစီနဲ့ကျွန်တော်တို့အသေးစိတ်ညှိနှိုင်းတာပေါ့ညှိနှိုင်းတဲ့အခါကျတော့ကျွန်တော်တို့ပြန်လည်ခြေပားမယ်အချက်တွေကများတဲ့အတွက်ကျွန်တော်တို့ extension ထပ်တောင်းပါတယ်တောင်းတဲ့အခါမှာ20ရက်နေ့ကဒီလ20ရက်နေ့ကသူတို့ခွင့်ပြုလိုက်ပါတယ်အဲ့တော့နောက်လ20ရက်နေ့အထိဖြစ်ပါတယ်အဲကြောင့်မို့လို့ကျွန်တော်အယူခံတင်ဖို့ကိုကျွန်တော်တို့နောက်လာမဲ့ February 10ရက်နေ့လောက်ဆိုရင်ကျွန်တော်တို့အသေးစိတ်ပြန်ပြင်ဆင်ပြီးတော့ကျွန်တော်တို့16လောက်ဆိုရင်တော့အပြီးတင်ပါမယ
်အယူခံတင်ပြီးတဲ့အခါမှာတရားရုံးကခွင့်ပြုခဲ့မယ်ဆိုရင်တက်တဲ့အဖြစ်တင်ပြမဲ့လူတွေကိုရှာဖွေသွားမှာဖြစ်တယ်လို့တော့တရားခဏ်ကြီးရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကဆိုပါတယ်
။အရေးကောင်အတောင်းပြချက်ပေါ်မှာတရားရုံးကတုံ့တက်လို့အဲဒီတက်တီတော့ပြန်တင်တင်နဲ့ပြန်ဆစ်ဆစ်တင်နဲ့လို့ပြောလာတဲ့အခါမျိုးဆိုရင်တော့အငယ်တို့အများဆုံးရှာဖွေဖို့လိုပါလိမ့်မယ
်။အထက်တရားရုံးကိုအယူခံဆက်တက်နိုင်ဖို့အတွက်ဥပဒေနဲ့မှုကိပညာရှင်သုံးဦးကိုမြမအစိုးရဘက်ကဆေလွတ်ပေးခဲ့ပြီးအမှုအတွက်ပြင်ဆင်မှုတွေလုပ်ခဲ့တာတွေကိုတော့ဇန်နဝါရီလအတွင်းမှာလှုပ်ဆောင်ခဲ့တာပါ။ဒီအမှုဟာလူအများစိတ်ဝင်စားနေတဲ့အမှုဖြစ်ပြီးတည်ထန်ချမှတ်ခံရပြီးတဲ့နောက်မြန်မာနိုင်ငံကထိုင်းတန်ရုံးရှိနဲ့တိုင်းနယ်ပြည်နယ်တဝမ်းမှာဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာထိုင်းတန်ရုံးယာယီပိတ်ခဲ့ရတဲ့အထိဖြစ်ခဲ့ရတဲ့ဆန္ဒပြပွဲတွေဖြစ်လာပြီးဒီဆန္ဒပြပွဲအတော်များများဟာမြန်မာအာဏာပိုင်တွေထံကနေခွင့်ပြုမိတ်နဲ့မပါဘဲလုဆောင်ခဲ့တာကြောင့်နိုင်ငံရေးပြောကားတွေပါတယ်ဆိုပြီးဝေဖန်သူတချို့ကလည်းဆိုခဲ့ပါတယ်ဒီအတွက်နိုင်ငံခြားဆက်ဆံရေးထိခိုက်မှုကိုစိုးရိမ်ပြီးနိုင်ငံတာဝန်ရှိသူတွေကသတင်းထုတ်ပြန်မှုတွေလည်းလုပ်ခဲ့ကြတာပါမြန်မာရှေ့ပြောင်းလို့တမခက်မှန်းကြီး4000လောက်အလုလုကင်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရက်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့တပ်ဖြတ်မှုကျူးလွန်ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာရဲရီရဲ့နှိပ်စက်မှုတွေကြောင့်ဖြောင့်ကျက်ပေးခဲ့တာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါလူတက်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်2ဦးကိုတော့တနေ့ကျော်ကြာထိုင်းနိုင်ငံကော်စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီးကောစမွေတရားရုံးကနေအမှုခွန်နှမှုနဲ့အမြင့်ဆုံးတည်တံပေးခဲ့တာပါဒီအတွက်နှကွန်စီသမရအချင်းထောင်ကိုချက်ချင်းပြောင်းရွှေ့ခဲ့ပြီးအခုဗုဒ္ဓဘူးနဲ့ညနေပိုင်းမှာတော့ဘန်ခွန်အချင်းထောင်ကိုရွှေ့ပြောင်းထားလိုက်ပါတယ်ရှင်
ရန်ကုန်မြို့မှာကျူးကျော်နေထိုင်တယ်လို့ဆိုတဲ့နေရာကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအာဏာပိုင်တွေကအင်အားသုံးပြီးဖယ်ရှားရှင်းလင်းခဲ့ပါတယ်။နှစ်ပေါင်းများစွာနေခဲ့ကြပြီးကမှကျူးကျော်နေထိုင်တယ်ဆိုပြီးအခုလိုဖယ်ရှားရှင်းလင်းတာဟာမှန်ကန်တဲ့လို့ရလို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။ဒီလိုကိစ္စမျိုးတွေကျွန်တော်တို့သောတာရှင်တွေစီမှာအကောင်းဆုံးဖြေရှင်းနည်းတစ်ခုခုကိုများစဉ်းစားမိတယ်ဆိုရင်အခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းတဲ့သောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမှပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1239238955 4အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။
အဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။စနေနေ့ညတရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါတယ်။ VOA ကတရိုက်လေးလိုင်းဆွေးနွေးကန်းကိုအင်ကာနဲ့စနေညတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။အခုတော့တည်ရင်ချင်းချုပ်ကိုကိုအောင်ကကြေညာပေးပါမယ်ရှင
်ဆွီဒင်နိုင်ငံကိုပြီးခဲ့တဲ့နှစ်အတွင်းစံချိန်တင်ရောက်ရှိလာခဲ့တဲ့နိုင်ငံရေးခေလွန်ခွင့်ရဖို့ကြိုးစားနေသူတွေကလူဦးရေ 8,000 လောက်ကိုဌာနေရင်းတွေပြန်ပို့ဖို့စီစဉ်နေတယ်လို့ပြောဆိုလိုက်ပါတယ်ပြန်ပို့မယ်ဆိုတဲ့အရေးအတွက်ကစီးရီးယားအီရတ်နဲ့အာဖဂန်နစ္စတန်စစ်ပွဲတွေကနေထွက်ပြေးလာကြပြီးဆွီဒင်နိုင်ငံတွင်းကိုဝင်ရောက်ခဲ့ကြတဲ့လူပေါင်း 36,300 နဲ့ကထပ်ဝက်နီးပါးရှိပါတယ်နိုင်ငံသားခေလွန်ခွင့်ရှောက်ထားမှုတွေပယ်ချခံထားရတာကြောင့်စစ်ပြေးဒုက္ခသည်တွေကိုပြန်ပို့မှာဖြစ်တယ်လို့ပြည်ထရေးဝန်ကြီးအန်ဒါစ်ရက်မန်ကဆွီဒင်သတင်းစာတစ်စောင်ကိုပြောဆိုခဲ့တာဖြစ်ပါတယ်။ရှောက်ထားမှုပယ်ချခံရသူတွေအနေနဲ့ကိုယ်သဘောနဲ့ကိုယ်နိုင်ငံတွင်းကနေထွက်ခွာသွားနိုင်ပြီးဒါမှမဟုတ်ရင်တော့အတင်းအကျပ်ပြန်ပို့ခံရမှာဖြစ်ပါတယ်ခင်ဗျာ။အာရှဒေသမှာရေပြင်နယ်နိမိတ်ပိုင်းဆိုင်ရာအကြီးမားဆုံးအငင်းပွားနေတဲ့အထက်ပါဝင်တဲ့ထိုင်ဝမ်ကျွန်းရဲ့သမရဟာပိုင်းဆိုင်မှုအငင်းပွားနေတဲ့အထက်ကကျွန်းကျွန်းကိုဒီကနေ့သွားပါတယ်။ဒီခီးစဉ်ပေါ်အမေရိကန်ပြည်ထောင်စုကတော့မှဝေဖန်ပြောဆိုထားတာပါသမရမရင်ကျောင်းဟာထီယာပင်းကျွန်းလို့လည်းတည်ကြတဲ့ A2 အဘာကျွန်းကိုဒီကနေ့မနေ့9နာရီမထိုးခင်မှာစစ်လေရင်တစ်စင်းနဲ့တွားနေတာပါအဲ့ဒီကျွန်းမှာတာဝန်ချထားတဲ့ကမ်းခြေဆောင်တပ်ဖွဲ့ဝင်တွေဆေးဘက်ဆိုင်ရာဝန်ထမ်းတွေနဲ့သုတေသီတွေအပါအဝင်လူပေါင်း200လောက်ကိုသူတွားတွေ့ခဲ့ပြီးတဲ့နောက်ညနေပိုင်းမှာထိုင်ပင်မြို့တော်ကိုပြန်လာပါထီယာပင်းကျွန်းဟာတရုတ်သမ္မတနိုင်ငံကငိုကလေးကပိုင်ဆိုင်ထားတဲ့နယ်မြေဆိုတာသမ္မတမကအလေးနဲ့ပြောဆိုပါတယ်လို့သမ္မတရဲ့ပြောခွင့်ရ Charles Chang ကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်ခင်ဗျာတောင်ကိုရီးယားနဲ့ American Marine တပ်ဖွဲ့ဝင်200လောက်ဟာတောင်ကိုရီးယားနိုင်ငံဖီယောင်ချောင်းမှာစောင်းရာသီစီးရေးပူရလေ့ကျင့်မှုပြုလုပ်နေပါတယ်ဇန်နဝါရီလ19ရက်နေ့ကစတင်တဲ့ဒီစီးရေးလေ့ကျင့်မှုဟာစစ်ပွဲကာလအတွင်းချမ်းအေးတဲ့စောင်းရာသီမှာမရင်းတက်တဲ့အနေနဲ့ဘလူရှင်တန်ရက်တည်ရမလဲဆိုတဲ့စွမ်းရည်တိုးတက်လောင်းရွေပြီးပြုလုပ်တာပါတောင်ကုန်းတလျှောက်နှင်းလျှောစီးတာနောက်ဒီ Nordic နှင်းလျှောစီးစကီနောက်ဒီနှင်းတော်ထဲမှာစီးတဲ့ဖက်နဲ့တောင်တက်အထောက်ကူပြုပစ္စည်းတွေအသုံးပြုပြီးစစ်ဘက်ဆိုင်ရာဗျူဟာမြောက်လှုပ်ရှားမှုပြုလုပ်တာတွေလည်းဒီစောင်းရာသီစီးရေးလေ့ကျင့်မှုမှာပါဝင်ပါတယ်တပ်ဖွဲ့ဝင်တွေကနေ့ပဲရောညဘက်မှာပါဒီလိုလေ့ကျင့်တာပါဒီလအစောပိုင်းကမြောက်ကိုရီးယားနိုင်ငံက၄ချိန်မြောက်နျူကလ িয়ার ပုံစံသက်ဖောက်ခဲပြီးလိုက်တဲ့နောက်ဒေတာရင်းအခြေအနေတွေတင်းမာနေတဲ့ကြားမှာပဲအမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်တွေဟာအခုလိုပူရဲစီရေးလေ့ကျင့်မှုပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ Facebook မှာအခုသုံးနေတဲ့ like icon ထက်နောက်ထပ်ခန်းစားချက်ကိုဖော်ပြနိုင်မယ့် icon တွေကိုမကြခင်မှာထပ်တိုးလာဖို့ရှိနေပါတယ်ဒါကြောင့် Facebook သုံးဆွဲသူတွေဟာအကြောင်းအရာဓာတ်ပုံဗီဒီယိုတွေမှာစိတ်ဆိုးဒေါသထွက်တဲ့angry now set 180ဒါမှမဟုတ်ရင်လေ arminate အသုံးနေဖြစ်တဲ့ရေဝိုးစတာတွေနောက်ဒီချစ်တယ် love ဆိုတာတွေကိုမကြခင်မှာအသုံးပြုနိုင်တော့မှာဖြစ်ပါတယ်။သိမကြခင်မှာဒီမှတ်ချက်ပေးရတဲ့ icon လေးတွေထွက်ပေါ်လာမှာဖြစ်တယ်လို့ Facebook ရဲ့အမှုဆောင်အရာရှိချုပ် Mark Zuckerberg ကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်။ခန်းစားချက်ကိုဖော်ပြတဲ့ icon အသစ်တွေကိုတော့ပြီးခဲ့တဲ့နှစ်အောက်တိုဘာလမှာ Chile, Philippines, Portugal, Ireland, Spain, Japan နဲ့ကမ္ဘောဒီးယားနိုင်ငံတို့မှာစတင်စမ်းသပ်ခဲ့ပါတယ်အခုလို Facebook ပေါ်မှာခံစားချက်တွေကိုဖော်ပြနိုင်မဲ့ icon အသစ်တွေထပ်တိုးလိုက်တာကြောင့် Facebook သုံးဆွဲသူတွေအနေနဲ့ကိုယ့်ရဲ့အတွေ့အမြင်တွေကိုအများနဲ့ပို့ပြီးတော့မျှဝေနိုင်မှာဖြစ်တယ်လို့လူမှုကွန်ရက်တွေကိုလည်းအခုတည်းပို့ပြီးတော့အချိန်ယူသုံးလာကြမယ်လို့ Facebook ကမျှော်လင့်ထားတာဖြစ်ပါတယ်ခင်ဗျာ
တင်ပြချင်းချုပ်ကိုကိုအောင်ကတင်ညာပေးခဲ့တာပါဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကမှခင်ဗျူထွေးဖြစ်ပြီးအင်ဂျင်နီယာကတော့ Zubia L ထရရဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်နှစ်နာရီကြာည9နာရီကနေ10နာရီထိအစီအစဉ်တွေကို line meter 24 25 30နဲ့50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.